2019ခုနှစ်ကစတင်ကျင်းပခဲ့တဲ့ဒီလွှတ်တော်သက်တမ်းနောက်ဆုံးအကျော့စီဝေးကိုခုဒီနေ့စတင်ကျင်းပနေပြီဖြစ်ပါတယ်။အခုနောက်ဆုံးကျန်တဲ့ဒီလွှတ်တော်စီဝေးသက်တမ်းအတွက်မှာတော့ကြန့်ရှိနေတဲ့အစိုးရဘတ်ဂျက်ကိစ္စအပြင်ဒီဥပဒေမူကြမ်းအချို့ကိုသူတို့ဆွေးနွေးတော့ဖို့ရှိတယ်လို့သိရပါတယ်။ဒါအပြင်လွှတ်တော်ဟောင်းအနေနဲ့လာမယ့်လွှတ်တော်တစ်ကိုကြီးချွတ်မှုနဲ့ဒီလွှတ်ပြောင်းပြီးသွားနိုင်ဖို့လည်းဆောင်ရွက်တော့ပါမယ်ဆိုပြီးတော့ဒီပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရအောင်ရှိမန်းကပြောဆိုတော့ပါတယ်
။လာမယ့်ဒုတိယကြိမ်လွှတ်တော်အတွက်ဒီပထမကြိမ်တည်းပို၍အရေးသွေးရောအရေးချင်းပါပြည့်စုံပြီးနိုင်ငံတော်နှင့်နိုင်ငံသားများအကျိုးစီးပွားကိုပုံမှန်ဆောင်ရွက်နိုင်စေရန်အတွက်ကျွန်တော်တို့ကလမ်းကင်းဆောင်ရွက်ပေးကြရအောင်။ဒါကြောင့်ကုလမများအနေဖြင့်ဆောင်ရွက်ပြီးရရှိချိန်ကာလအတွင်းဒီလိုအကျိုးစီးပွားအတွက်စေနာဖြင့်ဝိရထားဆောင်ရွက်ကြရအောင်လို့တိုက်တွန်းရင်နှုတ်ခွန်းဆက်တာလိုက်ပါတယ
်ဒီကနေ့မနေ့စနေမှာစတင်ခဲ့တဲ့ပြည်သူ့လွှတ်တော်စီဝေးအတွက်မှာတော့လွှတ်တော်ကုစလေရီရဲ့ပြပခီးစဉ်နဲ့ပတ်သက်လို့အစီအငံချက်တွေနဲ့ရင်မျိုးဥပဒေပြင်ဆင်ချက်မူကြမ်းပါဝင်ဥပဒေမူကြမ်းချုပ်ကိုဆွေးနွေးအတည်ပြုလာပြီးလုပ်ပါတယ်အခုပြုလုပ်တဲ့လွှတ်တော်စီဝေးအတွက်မှာတော့ပုံမှန်အဖြစ်ဆိုလို့ရှိရင်အစိုးရ၃စီးဆိုင်ရာဆွေးနွေးအတည်ပြုပေးရမယ့်စီဝေးဖြစ်ပါတယ်လွှတ်တော်တဲ့အကူပြောင်းကတော့ချေချောမှုဝင်ဖြစ်လိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းပြည်သူ့လွှတ်တော်ကုစလေဦးမင်းသူက VOA ကိုပြောပါရတယ
်။ပုံမှန်အပြင်တော့ဒီလွှတ်တော်ဟာကျွန်တော်တို့ဖြစ်ဆွဲဘတ်ဂျက်လို့ပြောတဲ့ဒီနှစ်တစ်နှစ်ရဲ့လိုအပ်တဲ့သုံးဆွဲဖို့အတွက်ပေါ့လေတက်ဆိုင်ရာစီမံကိန်းတွေဒီအတွက်ကဒါလိုတဲ့ငွေတွေပြန်တောင်းနေဆိုတဲ့အပတ်စဉ်ပေါ့လေလွှတ်တော်အပတ်စဉ်ဖြစ်နေတယ်ပုံမှန်အပြင်ဒါပေမဲ့ထူးခြားတာတော့စောစောပြောလို့ပေါ့ဒါပထမအချိန်ကျွတ်တော်တက်တန်းရဲ့နောက်ဆုံးအစည်းအဝေးဖြစ်တဲ့လာမယ့်အပတ်မှာတော့ဒါဒုတိယချိန်တက်တန်းစမယ်ချိန်ဖြစ်နေတာအဲ့ဒါလေးပါပဲပုံမှန်အဖြစ်တော့ဒါချစ်ဆွဲဘတ်ဂျက်သူပြောတဲ့အားကြီးအတွက်ဆွေးနွေးတဲ့ကျွတ်တော်ပါပဲ
အခုကမူချမ်းက30ကျော်လောက်ကျန်သေးတယ်ပြောတယ်မူချမ်းဥပဒေမူချမ်းနေအဲ့ဒါရောအပြည့်ပြတ်ပါမလား
အဲ့အဲ့လောက်ကတော့ကျွန်တော်တို့မန်းလို့တော့မရနိုင်ဘူးဗျာဒါပေမဲ့ဒီစာကိုတော့ဒီဟိုတချို့အဲ့မှာဒီခင်နဲ့မညီတဲ့ဥပဒေကြမ်းတွေကြတော့ဒါပြင်ဆင်နိုင်မယ့်အနေအထားမျိုးတွေရှိပါတယ်။နောက်တော့လည်းမရနိုင်ပါပဲ
။နောက်တစ်ခုကတော့အခုကဒါနောက်ဆုံးလွှတ်တော်ဟောင်းအောင်နောက်ဆုံးပေါ့လွှတ်တော်တက်လဲလာမယ်ဆိုတော့အကူပြောင်းတဲ့ပတ်သက်လို့ရောဆွေးနွေးစရာတွေများရှိကြလား။အ
ဲကျွန်တော်အဲ့တော့တော့မမနိုင်ဘူးဗျာ။ဘာဖြစ်ဆိုပုံမှန်ကျတော့ပုံမှန်လွှတ်တော်ဖြစ်နေတဲ့အတွက်လေ။နော်အဲဒီတော့ထိတော့ကျွန်တော်လည်းမသိနိုင်။လက်ရှိလွှတ်တော်ရဲ့တရားတော်ကဥပဒေသူရင်းနဲ့ဆိုတော့ဟာဒီဘတ်ဂျက်တွေပြတ်ထန်ပြီးတယ်ဖြစ်ဆွဲဘတ်ဂျက်တွေပြတ်ထန်ပြီးတယ်အခုနေထား
ကျွန်တော်နောက်ဆုံးကုမင်းသူကိုတခုလေးကောမန့်မေးခြင်းနဲ့အခုကဘာပြောအမျိုးသားစုစုဖွဲ့ချုပ်ကအနိုင်ရတော့ပါပြီ။လွှတ်တော်ပြောင်းလဲလာတော့မယ်။အခုပြောင်းချွတ်ချွတ်မွေးဖြစ်မယ်လို့ယူဆလားအခြေအနေမျိုးရှိပါလား
။ဒီလွှတ်တော်ရဲ့အနေထားကတော့ဒီသွားမဲ့အနေထားတော့ချွတ်ချွတ်မွေးဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။အခုဒီလွှတ်တော်ဟောင်းကိုလာမယ့်2ဇန်နဝါရီလအထိကျင်းပပွဲရှိပြီးတော့လွှတ်တော်တစ်ကိုတော့ဖေဖော်ဝါရီလမှာခေါ်ယူဖို့ရှိနေပါတယ်။လွှတ်တော်တစ်ကပဲသမ္မတတစ်ရွေးချယ်ပြီးတော့ဆွေးအဖွဲ့ရမှာပါ။သူတို့အုပ်ရှိမှန်းအပါဝင်အခုလွှတ်တော်ကိုတက်ရောက်လာတဲ့ကုစလေအများစုကတော့နောင်လွှတ်တော်မှာဆက်ပြီးတော့ပါဝင်နိုင်တော့မှာမဟုတ်ပဲနဲ့လွှတ်တော်တစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကုစလေရီအများစုနဲ့ကျင်းပရမယ့်အနေထားရှိနေပါတယ်။အခုကျင်းပနေတဲ့လွှတ်တော်ကတော့ဒီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကုစလေအများစုတက်ရောက်ခွင့်ရနေတာမို့လို့သူတို့အုပ်ရှိမှန်းတိုက်တွန်းနေသလိုပဲနောင်လွှတ်တော်တစ်အတွက်ပြင်ဆင်ပေးမှုမှာချောချောမွေ့မွေ့ဖြစ်ပါမလားဆိုတာကတော့ဒီလွှတ်တော်ကနေပြီးတော့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့ရလဒ်ကိုကြည့်ရမယ့်အနေထားပါ။လက်ရှိအဖြစ်တော့လွှတ်တော်ဆွေးနွေးမှုခေါင်းစဉ်တွေကြည့်တော့ဒီပုံမှန်လွှတ်တော်တရရဲ့ဆောင်ရွက်ချက်တွေနေပဲရှိနေပါသေးတယ်။ကျွန်တော်တားညို့ပါနေပြည်တော်ကနေပြည်တော်သတင်းပေးပို့တာပါ။